တပည့်တော်ဆရာတော်ကိုအရင်ဆုံးရှောက်ထားမေးမြန်းချင်တာကဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့နီလာခံကိုဇွန်လ21ရက်နေ့22ရက်နေ့တွေမှာလုပ်မယ်။အဲ့ဒီအတွက်လည်းဒီနီလာခံဖြစ်မြောက်ရေးကော်မတီတရက်ကိုဆရာတော်တို့မနေ့ကဖွဲ့စည်းလိုက်ပြီးသူအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့နီလာခံကိုကျင်းပမယ်ဆိုတာဘာကြောင့်မှလဲဖေ။ဘလို့အခြေအနေတွေကြောင့်ခုလိုမျိုးနီလာခံတရက်ခေါ်ယူကျင်းပဖို့အတွက်ဆရာတော်တို့စီစဉ်ရတာပါလဲဖေ
။ဘလို့အခြေအနေတွေမှမရှိပါဘူးအလုံးဝရင်တွေ့ပါတယ်ဒီမဝါဒအဖွဲ့ဖွဲ့လာတာတစ်နှစ်ပြည့်တဲ့ခါမှာနှစ်ပတ်လည်ညီလာခံကျင်းပဖို့ဆိုတော့ငကိုရဲအဖွဲ့တွေကအစီအစဉ်ရှိလို့ကျင်းပပေးတာပါဒါပြင်ထူးခြားချက်တော့ဘာမှမရှိပါဘူးအဲနှစ်ပတ်လည်ပြန်လုပ်တဲ့ခါမှာခုတက်ဆိုင်ရာလိုအပ်တဲ့ဆက်ကော်မတီလေးတွေဖွဲ့ပြီးတော့ကြောင်းကြားတင်တာတွေအကြောင်းကြားပြင်ညာတင်တာတွေချိန်ညာဖို့သူတို့ကိုတောင်းပေးထားလိုက်ပါတယ်အဲကော်မတီကို
ကျမဖေကတိုင်းနေပြည်နယ်ကတံခါးတော်တွေကိုပင့်ပြီးတော့အခုလိုမျိုးနီလာခံကြီးကြီးရဲ့ကျင်းပမယ်ဒီနီလာခံကြီးအတွင်းကနေပြီးတော့ဘယ်လိုမျိုးအကျိုးရလဒ်တွေရလာနိုင်မယ်လို့ရောဆရာတော်မျှော်လင့်ပါလဲဖေ
ကျွန်တော်ရဲ့ဒီဝေချက်ကတော့အခုလက်ရှိဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးက channel တချို့အမြင်မရှင်းတဲ့ပုံစံတွေလည်းပဲအမြင်ရှင်းသွားအောင်ဒီမဝါဒအဖွဲ့ရဲ့အင်္ဂါကလည်းပဲတိုင်းပြည်မှာဖြစ်ပေါ်နေတဲ့လူမျိုးရေးပရိဝေခါတွေဘာသာရေးပရိဝေခါတွေဒုနဲ့ဒုသဘောမတိုက်စင်တာတွေရှိတာတွေကိုအားလုံးပြေပြောက်စေချင်လို့ပါဆရာတော်တို့ရဲ့ကြည်ရွယ်ချက်ကငါကငင်းငင်းရေးကိုကြည်ရွယ်ချက်ပြင်တာပါနောက်တစ်ခုကဆရာတော်တို့ရဲ့ဒီအမျိုးဘာသာသန္တာဆောင်ရှောက်ရေးဟာဒီတကာကွယ်မဲ့နေတဲ့မြန်မာဒိုင်းနာအားလုံးအတွက်အကာအကွယ်ဒီလည်းပဲအထိုက်လျောက်ကျူတဲ့အောင်တိုင်းပြည်နယ်လူမျိုးဘာသာနဲ့သာသနာအတွက်ဆောင်ရှောက်တဲ့အောင်အသိပညာတွေဘုဒ္ဓရာတွေခြံပြူးဖို့ရယ်အခြေတစ်ဖြင့်တိုင်းပြည်မှာရှိတဲ့လူမျိုးတိုင်းဘာသာတိုင်းဟာငြင်းငြင်းချမ်းချမ်းနေထိုင်နိုင်အောင်ဆိုတဲ့ပုံစံမျိုးတွေကြီးရွယ်ပြီးတော့ဆရာတော်တို့ကကျင်းပတာပါတချို့အမြင်မရှိတဲ့ပုံစံတွေလည်းဒီမျိုးဝါသာသနာကတချို့အကြီးကြီးနေအဲ့တော့ကိုယ်ဗုဒ္ဓဘာသာတစုလောက်ပဲကြည့်တယ်ဆိုတာမဟုတ်ပါဘူးဆရာတော်တို့မျိုးဝါသာသနာကညာမအဲ့နာမျိုးနယ်စုအားလုံးအတွက်ကြီးရွယ်ပြီးဖွဲ့စည်းထားတာပါအမျိုးစုကဆို
တော့မျိုးဆောင်ဥပဒေခုနဲ့ပတ်သက်ပြီးတော့ကန့်ကွက်နေကြတာတွေရှိပါတယ်အဲ့ဒီအပေါ်မှာရောဆရာတော်ဘယ်လိုသဘောထားရှိပါလဲဘယ်လိုမြင်ပါလဲဖေ။အ
ဲဒါတွေလည်းပဲတချို့အမြင်မရှင်းတာတွေရှိကောင်းရှိလိမ့်မယ်လို့ထင်ပါတယ်အဲ့တော့ဆရာတော်တို့ကဒီအမျိုးဆောင်ဥပဒေကနိုင်ငံတော်အတွက်လည်းပဲအနှောက်အယှက်ဖြစ်စေတာမပါဘူးလက်ရှိအဖွဲ့အစည်းတွေအတွက်လည်းပဲထိခိုက်နစ်နာစရာမပါဘူးဒါရှိနိုင်ငံရေးပါတီနိုင်ငံရေးလူမှုရေးစီးပွားရေးဒါတွေနဲ့ပတ်သက်ပြီးတော့ထိခိုက်နေကြစရာဘာမှမရှိပါဘူးတရားသဖြင့်ရတိုက်တဲ့အခွင့်အရေးရဖို့ကာကွယ်ဆောင်ရှောက်ပြီးတာဖြစ်ပါတယ်လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ကိုဟန်တားထားတာလည်းမရှိပါဘူးလူ့အခွင့်အရေးကိုချိုးဖောက်တာလည်းမရှိပါဘူးတို့ထင်တယ်လို့မရှိဘူးဆရာတော်တို့ကလာပြီးတော့မေးရင်အရှင်နဲ့ဘဲချက်ဘဲချက်တွေလူခွင့်ချွေးပေါ်တယ်ဆိုရင်ဆရာတော်ကရှင်းပြဖို့အရှင်နဲ့ပါပဲ
တင်ပါဖေ။အဲ့တော့အခုဒီမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတော့ကန့်ကွက်နေကြတဲ့အဖွဲ့အစည်းတွေကိုဆရာတော်တို့အနေနဲ့တွေ့ပြီးဆွေးနွေးဖို့အစီအစဉ်ရောရှိပါလားဖေ။အ
နေကလည်းပဲရှိခဲ့ပါတယ်သူတို့လည်းခေါ်တာဟုတ်တချို့မလာပါကဆရာတော်တို့တော့မဟုတ်ပါဘူး။ဝင်းလောက်ကပဲတခါခေါ်ယူသေးအဲဒါမှမဟုတ်အဲ့ချိန်မှာတော့နည်းနည်းခေါ်ယူတဲ့အချိန်ကနီးကပ်သွားတော့တချို့နီးကပ်လို့မလာနိုင်တာလို့ဖြစ်ကောင်းဖြစ်မယ်ပေါ့။ဒါပေမဲ့တချို့လည်းပဲလာပါတယ်ကျိုးလည်းတက်တက်မလာကြင်လို့မလာတော့လည်းရှိကောင်းရှိပါဘာဘယ်နည်းနဲ့ဖြစ်ဖြစ်ဆရာတော်တို့ကဟိုလာဒီဖြစ်စီမလာဒီဖြစ်စီဟိုဆရာတော်တို့တောင်းဝင်ကြအောင်တော့လုပ်ပေးပါတယ်လက်မခံတာတော့ဆရာတော်တို့တောင်းဝင်မဟုတ်ပါဘူးဒီမိုကရေစီနိုင်ငံဆိုတာကိုယ့်ရဲ့ဆုံးဖြတ်ချက်လူတိုင်းလူတိုင်းကကိုယ့်လွတ်လပ်ခွင့်ဆုံးဖြတ်ချက်ပြောဆိုခွင့်ဆိုတာရှိကြပါပဲ
တင်ပါဖေဆရာတော်ဖေဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကရောဆရာတော်တို့ကိုကူညီပံ့ပိုးနေရရှိပါလားဖေအ
ဲသူတို့ကတီးခြားကူညီမရှိပါဘူးဆရာတော်တို့ကတချို့လုပ်ငန်းတွေမှာတော့ဒီလိုလုပ်လို့ရတဲ့အကြောင်းတော့အကြောင်းကြားပါတယ်တကယ်သူတို့ကမလုပ်သင့်လို့ပြိပိမယ်ဆိုရင်တော့လေဆရာတော်တို့ကလိုက်နာဖို့ပါသူတို့ကအဒါကအများအတွက်ဘာမှထိခိုက်စရာမရှိဘူးလို့ဟိုတယ်မသိမလဲလို့ရှိရင်လေဆရာတော်တို့ကပြင်ပလို့ရပါတယ
်ဒီမှာဖေအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့အနေနဲ့ဘလောက်အထိနိုင်ငံရဲ့အမျိုးသားရေးထွေထဲမှာထဲထဲဝင်ဝင်လုံနိုင်ဖို့စီစဉ်ထားပါလဲဆရာတော်တို့အနေနဲ့ဘလောက်အထိထဲထဲဝင်ဝင်လုံနိုင်မယ်လို့ရောမျှော်လင့်ထားပါလဲဖေ
။အဲဆိုအနာဂတ်ဆိုတာတော့ဒီဘယ်သူမှအဆိုးမရတော့အပြည့်စုံတော့မပြောလို့မရဘူးပေါ့။သို့တော့ဆရာတော်တို့ရဲ့ကြီးမန်းချက်ပန်းနိုင်ရတော့ခုနကပြောသလိုတိုင်းပြည်မှာနောက်ဖြစ်ပေါ်လာမယ့်ဘာသာရေးလူမျိုးရေးပဋိပက္ခများငြင်းငြင်းငြင်းဖြစ်ရှင်းနိုင်အောင်ရည်ရွယ်ပါတယ်။နောက်ပြီးတော့အသိပညာဘုဒ္ဓလူအပ်တဲ့ပုံစံတွေကိုကိုအမျိုးကိုလူမျိုးကိုဘာသာကိုတိုင်းပြည်နဲ့လူမျိုးကိုကာဝယ်ဆောင်ရှောက်အောင်လည်းပဲအသိပညာပေးတဲ့လုပ်ငန်းတွေပညာဘူဒ္ဓဖြန့်ဖြူဖွံ့ဖြိုးအောင်ဆောင်ရွက်ပေးတဲ့လုပ်ငန်းတွေလည်းဆက်လက်လှုပ်ဆောင်မှု ဆရာတို့ကြီးပဲပါတယ်တလားပါပဲ
တင်ပါဖေဒီအခုတန်ဃာတော်တွေမဲပေးပိုင်ခွင့်ရှိဖို့ဆိုပြီးတော့ဒီတန်ဃာတော်တောင်းဆိုတဲ့နာနဲ့ပတ်သက်ပြီးတော့ဆရာတော်သဘောထားနဲ့အမြင်လေးသိချင်ပါတယ်ဖေ
ဒီဥစ္စာကတော့ဆရာအခုအချိန်မှမပြောလို့သိပါဘူ
းတင်ပါဖေအခုလိုတပည့်တော်ဖြေချပေးတာကျေးဇူးကြီးပါတယ်ဖေတပည့်တော်ဥတင်ပါတယ်ဖေဟုတ်ပါ
မယ်